တောင်အဖရိကနိုင်ငံပရီတိုရီယာမြို့ကအိုလံပစ်အပြည့်သမားအော့စကာပစ်စတိုရီယပ်စ်ရဲ့နေအိမ်မှာအမျိုးသမီးတူကိုတင်းနဲ့နဲ့ပြစ်ခတ်ထားတဲ့အတွက်သူ့ကိုရဲတွေကဖမ်းဆီးထိန်းသိမ်းထားပါတယ်ပြစ်ခတ်မှုဖြစ်ပွားခြင်းမှာပစ်စတိုရီယာနဲ့တည်ဆုံးသူအမျိုးသမီး2ဦးလို့သာရှိခဲ့ပြီးတခြားမတင်ငါဖြစ်เสียလို့မရှိဘူးလို့ဆိုပါတယ်ဒါပြင်အိမ်အတွင်းကိုအတင်းချိုးဖောက်ဝင်ရောက်ထားတဲ့လက္ခဏာတွေလည်းမတွေ့ရဘူးလို့ဆိုပါတယ်အသက်26နှစ်ရှိပြီဖြစ်တဲ့အော့စကာပစ်စတိုရီယပ်စ်ဟာ6200ချောင်းစလုံးပြတ်နေသူတူအနေနဲ့ပြီးခဲ့တဲ့ဩဂုတ်လကလန်ဒန်မြို့မှာကျင်းပခဲ့တဲ့အိုလံပစ်ပြိုင်ပွဲမှာမီတာလေးရာအပြေးပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးသမိုင်းမကြောက်တင်ခဲ့သူလည်းဖြစ်ပါတယ်ဒေသခံသတင်းမီဒီယာတွေမှာတော့တည်ဆုံးသူအမျိုးသမီးဟာအော့စကာပစ်စတိုရီယပ်စ်ရဲ့မော်ဒယ်ရီးစားရီဗာတင်းကမ်ဖြစ်တယ်လို့ဖော်ပြထားပါတယ်တင်းကမ်နဲ့လူလူဆက်ဆံရေးအတွက်အကျိုးဆောင်ပေးနေတဲ့ကုမ္ပဏီကလည်းသူမတည်ဆုံသွားပြီဆိုတဲ့အကြောင်းကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။ပြစ်ခတ်မှုမဖြစ်ပွားခင်ကအခင်းဖြစ်ပွားတဲ့အိမ်မှာအော်ဟစ်ရန်ဖြစ်ကြတဲ့အတန်းကြီးကြားခဲ့ရတယ်လို့လည်းအင်းကြီးချင်းတွေကပြောပါတယ်။အရင်ကလည်းအလားတူမကြာခဏရန်ဖြစ်တာကိုမြင်တွေ့ခဲ့ရတယ်လို့အင်းကြီးချင်းတွေကပြောပေမဲ့အဲ့ဒီလိုဖြစ်တဲ့နေရာမှာအော့စကာပစ်စတိုရီယပ်စ်ကိုယ်တိုင်ပါဝင်ပတ်သက်ခြင်းရှိမရှိဆိုတာတော့မပြောကြပါဘူး။